the UN Secretary General's special envoy for Myanmar to have access, full access to the country at the earliest convenience, and also make
မြန်မာနိုင်ငံအရေးရှားဝင်ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအထူးသံမစ္စတာရာဇာလီကိုမြန်မာနိုင်ငံတွင်းကိုအချိန်မရွေးဝင်ရောက်ခွင့်အမြန်ဆုံးရရှိဖို့နဲ့မြန်မာအစိုးရဘက်ကဗိုလ်ချုပ်မှူးကြီးတန်းရွှေကစပြီးလိုအပ်တဲ့အဆင့်မြင့်အရာရှိတွေကိုတွေးဆောင်ခွင့်ပေးဖို့ပထမဆုံးအချက်အနေနဲ့တိုက်တွန်းကြောင်းဒုတိယအချက်ကတော့
That it is very important that Aung San Suu Kyi will be freed from her house arrest.
ဒေါ်ဆန်းစုကြည်ကိုနေအကြေချုပ်ကနေလွှတ်ပေးဖို့လိုကြောင်းတတိယအချက်အနေနဲ့ကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကစပြီးကျင်းပနေတဲ့အမျိုးသားညီလာခံကိစ္စနဲ့ပတ်သက်နေပါကြောင်းအမျိုးသားညီလာခံဟာမြန်မာနိုင်ငံမှာတကယ်တမ်းအမျိုးသားရင်ကြားစီရေးကိုဖော်ဆောင်နိုင်ဖို့ဆိုတာအလွန်အရေးကြီးတဲ့အချက်ဖြစ်နေကြောင်းဒါကြောင့်မိမိတို့အနေနဲ့စိတ်ဝင်စားစောင့်ကြည့်နေပါတယ်။ဘာတွေ့ရသလဲဆိုတော့
For the National League for Democracy and all other legitimate representatives to
မြန်မာဒီမိုကရေစီအဖွဲ့ချုပ်အပါအဝင်တခြားတရားဝင်ကိုယ်စားလှယ်တွေပါဝင်နိုင်ခြင်းရှိတာကိုတွေ့ရတယ်လို့မြန်မာဒုတိယနိုင်ငံများရဲ့ဝန်ကြီးကပြောခဲ့ကြောင်းမိမိတို့အနေနဲ့ရှင်းရှင်းလင်းလင်းပြောခဲ့တာကတော့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးအတွက်တိတိဆိုင်ဆိုင်တွေးဆုံစကားမပြောဘူးဆိုရင်နောက်ပြီးတော့ဖန်ထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်မပေးဘူးဆိုရင်မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေဟာအမှန်တကယ်ပေါ်ပေါက်လာမဲ့ကိစ္စမဟုတ်ဘူးလို့ယုံကြည်ကြောင်းပြောခဲ့တယ်လို့ဆိုပါတယ်။ဟုတ်ကဲ့ခင်ဗျာ EU အဖွဲ့ရဲ့အခုလိုဆွေးနွေးချက်တွေကိုမြန်မာအဖွဲ့ကဘယ်လိုတုံ့ပြန်ပါသလဲ
The reaction was that the vice minister of Myanmar has said he will report back to his government
မြန်မာဒုတိယနိုင်ငံရဲ့ဝန်ကြီးကပြန်ပြောတာကတော့သူ့အနေနဲ့ဒီအချက်တွေကိုအထက်ကိုပြန်ပြီးတင်ပြมาဖြစ်ကြောင်းဒါပေမဲ့အခုချိန်ဟာအမျိုးသားညီလာခံကျင်းပနေခြင်းဖြစ်တာကြောင့်အလုံများပြီးမအားမလတ်ဖြစ်နေပါတယ်လို့ဆိုပါတယ်
They try to engage in a constructive dialogue but
သူတို့အနေနဲ့အပြုသဘောဆောင်တဲ့တွင်းနေမှုတွေအတွက်ချင်းကပ်ဖို့အစီအစဉ်ရှိပါကြောင်းမစ္စတာရာဇာလီကိစ္စနဲ့ပတ်သက်လို့လည်းအခုချိန်ကတော့လူကြီးတွေနဲ့တွေ့ဆုံဖို့အခက်အခဲရှိကြောင်းနောက်အနာဂတ်မှာတော့အလားအလာတွေရှိနေပါကြောင်းအခုအကြံပေးချက်တွေကိုမိမိအနေနဲ့အထက်ကိုတင်ပြပြီးပြန်ကြားမှာဖြစ်ပါတယ်လို့ဖြေသွားကြောင်းပြောပြပါတယ်ဟုတ်ကဲ့အခုလို EU ရဲ့အကြံပေးချက်တွေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ရဲ့သဘောထားကတော့ဘယ်လိုရှိမယ်ထင်ပါလဲခင်ဗျာလို့မေးတဲ့အခါမှာဒီကိစ္စကတော့အာဆီယံခေါင်းဆောင်တွေကိုမေးကြည့်ရင်ပိုပြီးရှင်းရှင်းလင်းလင်းသိရမှာပါ
So they also want to see movement like we want to see movement because the European Union
တေချာတာကတော့ကျမတို့ဖြစ်စေခြင်းသလိုသူတို့လည်းအလားတူပဲဖြစ်စေခြင်းမှာကတော့အမှန်ဖြစ်ကြောင်း EU အဖွဲ့ရဲ့ပြောဆိုချက်တွေဟာလူအခွင့်အရေးနဲ့ဒီမိုကရေစီကိုအခြေခံပြီးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့စားတဲ့အချက်တွေကိုရှင်းရှင်းလင်းလင်းပေါ်ထုတ်ပြောခဲ့တာပါလို့ RFA ကိုပြောပြသွားပါတယ်ခင်ဗျာ